အာဖဂန်နစ္စတန်မှာအမေရိကန်ရဲ့အကြမ်းဖက်မှုတံပြန်ရေးလုပ်ငန်းအသေးစိတ်ကိုပြန်ပြီးလေ့လာသုံးသပ်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးသေးအက်စတွန်ကာတာကပြောလိုက်ပါတယ်။အဲ့ဒီအထက်မှာအမေရိကန်တပ်ဖွဲ့တွေရုပ်သိမ်းတာကိုအရှိန်လျှော့ချလိုက်မလားဆိုတာလည်းပေါ်ဝင်ပါတယ်။အမေရိကန်တပ်ဖွဲ့တွေရဲ့လုပ်ငန်းကိုတိုက်ခိုက်ရေးကနေအာဖဂန်တပ်ဖွဲ့တွေကိုလေ့ကျင့်ပေးရေးလုပ်ငန်းအဖြစ်ပြောင်းထားတာပါ။တာလီဘန်တွေကိုတိုက်ခိုက်တာမှာအာဖဂန်တပ်ဖွဲ့တွေကပဲအပြည့်အဝတာဝန်ယူရမှာဖြစ်ပါတယ်။ဒီသတင်းပတ်ဆောင်ပွဲမှာကာကွယ်ရေးဝန်ကြီးဖြစ်လာပြီးကြတဲ့ကဆိုရင်ပထမဆုံးပြပခီးစဉ်ဖြစ်အာဖဂန်နစ္စတန်နိုင်ငံကိုစနေနေ့မှာကြိုတင်ကြေညာမှထားပဲမစ္စတာကာတာရောက်သွားတာပါအာဖဂန်နစ္စတန်နိုင်ငံမှာချက်ဖက်မှုတက်ဖြည့်ရေးဆိုင်ရာလိုအပ်ချက်တွေကိုအမေရိကန်ပြည်ထောင်စုကပြန်ပြီးသုံးသပ်နေတယ်လို့သူကသတင်းတောက်တွေကိုပြောပါတယ်အာဖဂန်သမ္မတအက်ရက်ကာနီနောက်လာကြရင်အမေရိကန်ပြည်ထောင်စုစီလာရောက်တဲ့အခါဆွေးနွေးမယ်တဲ့ဒီကိစ္စပါတယ်လို့သူကပြောပါတယ်အာဖဂန်နစ္စတန်မှာအမေရိကန်ရဲ့လုပ်ငန်းရရှိအောင်မြင်ဖို့ဘယ်လိုလုပ်ရမလဲဆိုတာကိုလေ့လာရေးတူလာတာလို့မစ္စတာကာတာကပြောပါတယ်အာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့တွေခြားထားတဲ့ကိစ္စပေါ်သူကိုယ်တိုင်လေးလာသုံးသပ်ဖို့သမ္မတဗရာကိုဘာမှကဖြစ်စေချင်တယ်လို့ဝန်ကြီးကတာကပြောပါတယ်